နောက်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်စွန့်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဆက်လက်ထည့်သွင်းထားဖို့နိုင်ငံကဘာသာရေးလွတ်လပ်မှုကော်မရှင်ကတိုက်တွန်းအကြံပြုလိုက်ပါတယ်အမေရိကန်အစိုးရကဖွဲ့စည်းထားတဲ့အဲ့ဒီကော်မရှင်ကအပိလ28ရက်စွဲနဲ့2020ပြည့်နှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံပါဝင်နိုင်ငံ14နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်စွန့်ရတဲ့စီရင်ထဲမှာထည့်သွင်းဖို့အမေရိကန်အစိုးရကိုတိုက်တွန်းအကြံပြုထားတာပါ1998ခုနှစ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဥပဒေနဲ့သတ်မှတ်တိုင်တာချက်အရမြန်မာနိုင်ငံဟာ2019ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်တွေကိုစနစ်တကျနဲ့ဆူဆူရွာရွာဆက်လက်ချိုးဖောက်နေတယ်လို့လည်းကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်ကပြစ်ပကတွေနဲ့အခြေခံနိုင်ငံသားအခွင့်အရေးချိုးဖောက်မှုတွေဟာတခါတရံမှာဘာသာရေးကွဲပြားမှုတွေနဲ့ဒွန်တွဲထပ်တူကြနေတယ်လို့လည်းအစိုးရကသာမှဖော်ရှိပါတယ်။ရခိုင်ပြည်နယ်၊ချင်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းကစစ်ပွဲပြစ်ပကတွေကိုဥပမာအနေနဲ့ဖော်ပြထားပါတယ်။ဗုဒ္ဓဘာသာအစွန်ရောက်မျိုးချစ်ဝါဒီ၊မဘာသာလူအဖွဲ့အစည်းတွေနဲ့မြန်မာစစ်တပ်နဲ့ဆက်နွယ်တဲ့အဖွဲ့တွေကလူမှုမီဒီယာတွေကိုအသုံးပြုပြီးအမုန်းတရားလှုပ်ဆော်တဲ့လှုပ်ရှားမှုတွေကိုလည်းအစိုးရကသာဖော်ပြထားပါတယ်။ဘာသာရေးအရေးရနဲ့လူမျိုးရေးအရလူနည်းစုတွေပေါ်ဆိုးရွားတဲ့အလူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရင်ရတဲ့နိုင်ငံစီးရင်နဲ့ဆက်လက်ထည့်သွင်းထားဖို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့မြန်မာနိုင်ငံကဝန်ကြီးဌာနအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းပေါ်အရေးယူပိတ်ဆို့မှုတွေလုပ်ဖို့2016ခုနှစ်ကအမေရိကန်သမ္မတအမိတ်နဲ့ဖြတ်သိမ်းခဲ့တဲ့အရေးပေါ်အခြေအနေသတ်မှတ်ချက်ထဲမြန်မာနိုင်ငံကိုပြန်လည်ထည့်သွင်းသတ်မှတ်ဖို့နဲ့အခြေခံအခွင့်အရေးကိုချိုးဖောက်ကျူးလွန်သူတွေတာဝန်ခံလာအောင်အမေရိကန်အစိုးရကဆက်လက်ဆောင်ရွက်ဖို့အစီရင်ခံစာမှာတိုက်တွန်းထားပါတယ်ခင်ဗျ